နောက်ဥရောပ၃နိုင်ငံခီးစဉ်အတွင်းမှာနောက်ဆုံးနိုင်ငံဖြစ်တဲ့ Netherlands နိုင်ငံကိုသမ္မတဦးသိန်းစိန်ရောက်ရှိနေခြင်းအတွင်း Netherlands နိုင်ငံရဲ့သဘာဝပတ်ဝန်းကျင်ရေအရင်းမြစ်ဆိုင်ရာစီမံကိန်းတွေကိုလေ့လာနေပါတယ်။အခုလိုဥရောပနိုင်ငံတွေနဲ့တန်တမာရေးရင်းနှီးဆက်ဆံမှုပိုပြီးတိုးမြှင့်ဆောင်ရွက်နေခြင်းအရက်သားဆိုးရလက်ထက်ပြုပြင်ပြောင်းလဲရေးဖော်ဆောင်နေမှုတွေကိုသတိနဲ့စောင့်ကြည့်ဖို့ကိုလည်း Netherlands ရောက်မြန်မာတွေက Netherlands အစိုးရကိုတိုက်တွန်းလိုက်ပါတယ်။အသေးစိတ်ကိုတော့မက်ဆုမွန်ကပြောပြမှာပါရှင်။
စက်တင်ဘာလ၁ရက်နေ့ကနေစတဲ့ဆယ်ရက်တာကြာမြင့်တဲ့အနောက်ဥရောပ၃နိုင်ငံခီးစဉ်အတွင်းမြန်မာသမ္မတဦးသိန်းစိန်ဟာအခုနယ်သာလန်နိုင်ငံကိုရောက်ရှိနေတာဖြစ်ပါတယ်။သမ္မတနဲ့အဖွဲ့ဟာစက်တင်ဘာလ၈ရက်နေ့မှာတော့နယ်သာလန်နိုင်ငံတွင်းကရေအရင်းမြစ်ဆိုင်ရာအဆင့်မြင့်နည်းပညာတွေနဲ့လှုပ်ဆောင်နေတဲ့စီမံကိန်းလုပ်ငန်းတွေကိုလိုက်လံလှေ့လာနေတယ်ဆိုတာကိုနယ်သာလန်သတင်းတွေမှာလည်းဖော်ပြပါရှိတဲ့အကြောင်းနယ်သာလန်ရောက်မြန်မာတဦးဖြစ်တဲ့ကိုမိုးကျော်ကပြောပြပါဗျ
။ဒီ၈ရက်နဲ့၉ရက်နေ့မှာသူဒီမှာနေစဉ်တွင်းမှာပေါ့နော်။ကျွန်တော်ဒီနိုင်ငံရဲ့ကျွန်တော်တို့ဒီဟိုနေပေါ့ဝန်ကြီးပေါ့တော့ infrastructure နဲ့ဒီ environment ဝန်ကြီးကနေပြီးတော့သူကပါလဲဆိုတော့သူ့ကိုဒီဟိုနေမှာသွားကျွန်တော်တို့နာမည်ကြီးပေါ့နော်ဒီ Michelin barrier ပေါ့နော်ကျွန်တော်အဲ့ဒီတကားပေါ့ဒီကာရန်နေရာပေါ့နော်ဒီပုံတိုင်းကြောင့် line နေတက်လာလို့ရှိရင်ဟိုနေကာရန်နေအဲ့နေရာသူ light ပြဖို့အစီအစဉ်ရှိတယ်ခင်ဗျာဒီနေ့နဲ့မနေ့ဖတ်မှာပေါ့နော်ဒါပေမဲ့ဒီနေ့တင်မှာဖြစ်ပေါ်လာတယ်ကျွန်တော်ဒီဟိုဘီယင်အတိုင်းဝထုတ်တဲ့ဒီဟိုနေမှာသတင်းမှာတော့သူတို့ရဲ့ဒီဟိုတွေးဆောင်မဲ့ agenda မှာတော့ထက်လာတာခေါင်းသားသူတို့ရေးသားဖော်ပြချက်ရပါတော့။အော်ကျွန်တော်တို့အဲ့ဒီကိုယ့်ရဲ့နေ့မှာဘီယင်ဝီလီယမ်လက်ဆန်ဒါတို့တွေ့ဖို့ရှိတယ်။နောက်တစ်ခုကကျွန်တော်တို့ဘီယင်မဒီမက်ဆီမာနဲ့ကြတော့ကျွန်တော်တို့ကမနေ့ပိုင်းမှာပေါ့နော်။သူတို့နေထိုင်တဲ့ဒီဝက်စနာပေါ့နော်ဝက်စနာဒီဆောက်ခေါ်လာမှာရှိတယ်သူတို့ရဲ့နေအိမ်မှာတွေ့ဖို့ရှိတယ်ပေါ့နော်။အော်ဆိုတော့အဲ့ဒါရှိတယ်ပြီးတော့ဝန်ကြီးချုပ်နဲ့တွေ့ဖို့ရှိတယ်။အော်ပြီးတော့တခြားဒီစီးပွားရေးဒီရေးရရလက်ထောက်ပေါ့နော်လက်ထောက်ဒီဝန်ကြီးနဲ့ဟိုအဲ့ဆွေးနွေးဖို့စီးပွားရေးကိစ္စကိုဆွေးနွေးဖို့ရှိတယ်ပေါ့နော်ဆိုတော့အဲ့လောက်ပဲပေါ်ပြထားပြီးတော့ဟိုကျန်တဲ့အပိုင်းကတော့နိုင်ငံကအဓိကနိုင်ငံကြားစီးပွားရေးဆက်ဆံမှုနဲ့မြန်မာနိုင်ငံဟိုပြုပြင်ပြောင်းလဲမှုတွေပေါ့နော်အဲ့ကိစ္စကိုအဓိကဆွေးနွေးမှာဖြစ်တယ်ဒါကျွန်တော်တို့ဒီမက်ခရိုတာနဲ့တွေ့တဲ့ဝန်ကြီးချုပ်နဲ့တွေ့တဲ့အချိန်ကြရင်ပေါ့နော်ဟိုဒါကျွန်တော်တို့ကျန်တဲ့စီးပွားရေးဒီဝန်ကြီးတွေနဲ့တွေ့တဲ့အချိန်မှာကြတော့သူတို့ဆွေးနွေးမှာခုနကျွန်တော်ပြောခဲ့သလိုပဲဟိုဒါရေစီမံခန့်ခွဲမှုရယ်ပြီးတော့ဒီကျွန်တော်ပြောတဲ့ဥယျာဉ်ဆိုင်ပြောခြင်းတပ်ပညာနဲ့ပတ်သက်ပြီးတော့ဟိုတို့လေ့လာပြီးတော့ဆွေးနွေးမယ့်အပိုင်းမှာဖြစ်တယ်ပြီးတော့ဒီစီးပွားရေးလုပ်ငန်းရှင်းနေတယ်ပေါ့နော်မြန်မာကုစားလက်ဖွဲ့တွေ့ပြီးတော့စီးပွားရေးလုပ်ငန်းဆိုင်တဲ့ကိစ္စရင်းနှီးမှုနဲ့မှုကိစ္စတွေဆွေးနွေးမှာဖြစ်တယ်ဟုတ်ကဲ့အဲ့လောက်ပါပဲ
အခုလိုမျိုးသမ္မတဦးသိန်းစိန်အစိုးရလက်ထက်အနောက်နိုင်ငံတွေနဲ့ဥရောပနိုင်ငံတွေစီပို့ပြီးတော့မှချင့်ကပ်လာတာနဲ့အတူအဲ့ဒီနိုင်ငံတွေဘက်ကလည်းမြန်မာနိုင်ငံပေါ်မှာစီးပွားရေးတန်ခတ်ပိတ်ဆို့မှုတချို့လျှော့ချပေးလိုက်တယ်လို့ချင်းငွေတချို့ကိုလျှော့ပေးတာမျိုးနဲ့နည်းပညာပိုင်းဆိုင်ရာငွေကြေးအကူအညီတွေပို့တိုးပေးလာနေတဲ့အနေအထားမှာဥရောပရောက်မြန်မာတွေဘက်ကတတိထားပြီးဆက်ဆံမှုကိုဥရောပအစိုးရတွေကိုတတိပေးပြောဆိုမှုတွေရှိနေတာပါလက်ရှိမြန်မာနိုင်ငံတွင်းကနိုင်ငံရေးအခြေအနေပြုပြင်ပြောင်းလဲရေးဖော်ဆောင်နေမှုတွေကိုဓာတ်ရိုက်ဆွေးနွေးခွင့်ရဖို့နဲ့သမ္မတဦးသိန်းစိန်ကိုအိတ်ဖွင့်ပေးစာပေးခွင့်ရနိုင်မှုနယ်သာလန်နိုင်ငံသားရေးဌာနကိုတောင်းဆိုထားတာနဲ့ပတ်သက်လို့လည်းနယ်သာလန်မျိုးသားဒီမိုကရေစီအဖွဲ့ချုပ်လွတ်မြောက်နေမြေကဒုဥက္ကဋ္ဌဦးမိုးကျော်ကအခုလိုပြောပြပါဗျာ
။ကျွန်တော်ဒီနေ့ပဲကျွန်တော်စီကိုဒီနိုင်ငံရေးဝန်ကြီးဌာနတွေပြီးတော့အကြောင်းပြန်ကြားစာရတယ်ပေါ့နော်။ဆိုတော့သူတို့အနေနဲ့ကဘာလဲဆိုတော့အဲ့ဒီကဏ္ဍဒီအခြေအနေမှာပေါ့နော်။အဲ့ဒီကဏ္ဍကိုဟိုတွေးဆမှုနေထားတယ်သူတို့အနေနဲ့အစီအစဉ်ပေးဖို့အခက်အခဲရှိတဲ့အကြောင်းသူတို့ပြန်ကြားလာတယ်ဆိုတော့ကျွန်တော်တို့တွေးခွင့်မရလို့ရှိရင်ကျွန်တော်တို့ကသူတို့ဝန်ကြီးဌာနကိုပေးဖို့တောင်းဆိုတာလည်းပေးဖို့ပေါ့နော်ဒါပေမဲ့ကျွန်တော်တို့ကဘယ်လိုဖြစ်ဖြစ်ဒီ6ရက်နေ့မှာတော့ Head မှာရှိတဲ့ကျွန်တော်တို့ဒီနန်းတော်မှာပေါ့နော်တွေးဆမှုအဲ့နေရာမှာကျွန်တော်တို့သွားပြီးတော့သူ့ကိုကျွန်တော်တို့အဲ့ဒါကိုယ်တိုင်ပေးနိုင်အောင်ကျွန်တော်တို့စီစဉ်ထားပါတယ်မရထန်သွားပါမယ်ဟုတ်ကဲ့
နိုင်ငံတော်သမ္မတဦးသိန်းစိန်ဦးဆောင်တဲ့မြန်မာကိုယ်စားလှယ်အဖွဲ့မှနိုင်ငံသားရေးဝန်ကြီးဦးဝနမောင်လွင်ပြည်ချားရေးဝန်ကြီးဦးရထွန်းနဲ့ပြည်ထောင်စုဝန်ကြီးတချို့လိုက်ပါသွားကြတာဖြစ်ပါတယ်